ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားတွေဘက်ကခွဲခြားဆက်ဆံခံနေရတယ်။သူတို့ရဲ့အရေးကိုအစိုးရကထိထိရောက်ရောက်ဆောင်ရွက်ခြင်းမရှိဘူးလို့ခန့်စားနေရကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။စီဒင်လတ်တော်မှာအင်္ဂါနေ့မနေ့တုန်းကတောင်ဆန်းစုကြည်နိုင်ငံပြောခဲ့တာမှာအစိုးရအနေနဲ့ရခိုင်ပြည်နယ်ထဲကလူနည်းစုမွတ်စလင်အတိုင်းအဝိုင်းနဲ့ရခိုင်တိုင်းရင်းသားတွေရဲ့ပြည်ထနာကိုကင်ကယ်ဖြေရှင်းနေရတယ်လို့အခုလိုရှင်းပြသွားခဲ့ပါတယ်
In fact, taking our country as a whole, there are fewer Rakhines than Muslims. And the Rakhines feel very much discriminated against because they are a...
မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်မယ်ဆိုရင်ရခိုင်တိုင်းရင်းသားအရေးအတွက်ဟာမွတ်စလင်အရေးအတွက်ထက်နည်းပါတယ်။မြန်မာနိုင်ငံထဲမှာအခွင့်အရေးရရှိမှုအနည်းဆုံးလူမျိုးတွေထဲမှတစ်ခုပါတာကြောင့်သူတို့တိတ်ကိုခွဲခြားဆက်ဆံခံနေရတယ်လို့ရခိုင်လူမျိုးတွေခံစားနေကြရပါတယ်။သူတို့ရဲ့စိုးရိမ်မှုတွေကိုဗမာအစိုးရကခရီးရောက်ရောက်မကင်တွေမဖြေရှင်းဘူးလို့လည်းခံစားနေကြရတယ်လို့ဒေါန်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်။မြန်မာပြည်သူတွေအတွက်ငြိမ်းချမ်းရေးဟာဘလောက်အရေးကြီးလဲဆိုတာကိုအဓိကပြောသွားတဲ့အဲ့ဒီမိန့်ခွန်းတွေမှာမတူကွဲပြားမှုတွေများပြီးဒီမိုကရေစီစနစ်နုနယ်မတည်ခြင်းတွေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာရှုပ်ထွေးစိန်ခေါ်မှုတွေအများကြီးရှိတယ်လို့လည်းပြောသွားပါတယ်။ဖြစ်စေဖြစ်ခဲ့တဲ့ပဋိပက္ခတွေကိုဖြည့်ဆင်းနိုင်ဖို့အပြန်အလှန်လေးစားနားလည်မှုတိစောက်နိုင်ရေးဟာတိတ်ကိုအရေးကြီးတယ်လို့လည်းဆိုပါတယ်။အစိုးရလွှတ်တော်စစ်တပ်နဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားမှသဘောတူညီမှုတွေကြားအောင်လုပ်နေတဲ့နေရာမှာအခက်အခဲတွေရှိတာကိုလည်းဆင်းပြသွားခဲ့တယ်လို့ဖက်ဒရယ်ပြည်ထောင်စုတိစောက်နိုင်ရေးအတွက်ကိုဆက်ပြီးစူးစမ်းအထောက်အထားမယ်လို့ဒေါက်ဆန်းစုကြည်ကဆွေဒင်လွှတ်တော်မင်းကွန်းထဲမှာပြောကြားသွားခဲ့ပါတယ်။